ပြီးခဲ့တဲ့ဧပြီလ၂ရက်နေ့ကရန်ကုန်မြို့48လမ်းမှာရှိတဲ့အစ္စလာမ်ဘာသာရေးစာတင်ကျောင်းနဲ့ဗလီမီးလောင်ခဲ့တဲ့အမှုကိစ္စပေါ်မှာတာဝန်ရှိတဲ့ဗလီဆရာ2ဦးကိုမနေ့ကပဲဗိုလ်ထောင်တရားရုံးမှာစီရင်ချက်ချလိုက်ပြီဖြစ်ပါတယ်။ဒီမီးလောင်မှုကြောင့်ကလေး73ဦးကျော်တိဆုံးခဲ့တဲ့အတွက်တာဝန်ရှိသူတွေကိုတရားရုံးကထောင်ဒဏ်2ရက်ပေါင်း7နှစ်အထိပြစ်ဒဏ်ကြားခံစေခဲ့တာပါ။အပြည့်စုံကတော့ဆက်သွယ်မေးမြန်းသတင်းယူခဲ့တဲ့ VOA သတင်းတော်ကိုအောင်ရဲမောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ရန်ကုန်တိုင်းပူတတော်မြို့နယ်48လမ်းအစ္စလမ်ဘာသာရေးစာသင်ကျောင်းတစ်ခုမှာကလေးငယ်73ယောက်အထိတေဆုံးခဲ့တဲ့မိလောင်ကျွမ်းမှုနဲ့ပတ်သက်ပြီးတော့အဲ့ဒီဗလီနဲ့စာသင်ကျောင်းမှာတာဝန်ရှိတဲ့ဗလီဆရာ2ဦးကိုရဇဝတ်ကြီးပုံမှန်285ဒုတိယပိုင်းမှာဖော်ပြထားတဲ့ဤပေါ်ဆမှုကြောင့်ထောင်ဒဏ်2နှစ်ပုံမှန်304ကကြီးလူတည်မှုအရာထောင်ဒဏ်6နှစ်စုစုပေါင်း8နှစ်အထိပြစ်ဒဏ်စီရင်ချက်ချမှတ်လိုက်ပြီဖြစ်တယ်လို့ပူတတော်မြို့နယ်တရားသူကြီးဦးဝင်းဖေခိုင်ကပြောပါတယ
်။ဟိုကစာငါစီရီယာပြူးတယ်နောက်ဒီကဟိုပုဖေမောင်အေးဖို့သွားစိန်ပေါ့နော်။ဆာမဲနဲ့ဆက်တဲ့ငါဒုတိယပိုင်းရနှစ်နှစ်နော်။ဆုံးကလေးပါကြီးရအတန်တော့6000နဲ့နော်။6000နဲ့ဒီကြပြီပေါ့။စုစုပေါင်းဒီထောက်ပဲနှစ်ပေါ့နော်။ဟုတ်ကဲ့ပါတော့ပါ
။ထောင်ထဲချမှတ်ခံရတဲ့တရားခံတွေရဲ့ရှင်းနေဖြစ်တဲ့တရားလွတ်တော်ရှင်းနေဦးအောင်မောင်ကတော့ရပောင်း60အတွင်းတရားခံတွေအတွက်ယူကန်ဖို့ပြင်ဆင်သွားမယ်လို့လည်း VOA ကိုအခုလိုပြောပါတယ
်။ယူကန်ကတော့ယူကန်ကာလရှိတာပေါ့နော်။အယူခံတင်ဖို့အတွက်ကိုမူလရုံးရဲ့စင်ကျဲအမိတ်မိတ်သူပူရမှာပေါ့နော်အဲ့ဒီမိတ်သူရပြီဆိုတော့မှအဲ့စင်ကျဲထဲမှာပါတဲ့သုံးသက်ချက်တွေသုံးချက်ချက်တွေနဲ့အမှုထဲမှာပေါ်ပေါက်တဲ့အချက်လက်တွေနဲ့သတိခံချက်တွေနဲ့ဥပဒေနဲ့အင်္ဂရုနှိုင်းရှင်ချိန်ထိုးပြီးတော့မှအင်္ဂရုကအယူခံလောက်ရည်တင်ရမှာပေါ့အဲ့တော့အယူခံကာလအတွင်းမှာတော့အင်္ဂရုပြင်ဆင်ပြီးအယူခံတင်မှာပေါ့လေအယူခံကာလကတော့အငယ်တို့ကဒီရပောင်း60ပေါ့နော
်လက်ရှိချိန်မှာတော့48လမ်းဗလီစာတင်ကျောင်းဟာပြန်လည်ဖွင့်လှစ်ထားပြီဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့လက်ရှိဗလီစာတင်ကျောင်းတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့လည်းအဆက်အသွယ်မရခဲ့ပါဘူးမြန်မာမွတ်စလင်ရေးအဖွဲ့ချုပ်ထွေထွေတွင်းမှုဦးကျော်ခင်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာမွတ်စလင်ရေးအဖွဲ့ချုပ်ဘက်မှအကူအညီတောင်းခံလာရင်တော့သူတို့အနေနဲ့လိုအပ်တဲ့ဘက်ကကူညီပေးဖို့ရှိတယ်လို့လည်းပြောပါတယ
်အတင်လို့များကျွန်တော်တို့ကလိုအပ်တာရှိရင်တော့ကျွန်တော်တို့ကလေဟိုသူတို့ကကူညီလာတော့ကျွန်တော်ဝိုင်းပြီးလုပ်ပေးရမှာပါဗျာနော်ကိုနော်ဒါတရားဥပဒေဟိုတရားရုံးကနေပြီးတော့ဟိုအမိတ်ချမှတ်တဲ့ကိစ္စတော့လေဟိုသူရဲ့အဆင့်နဲ့တရားဥပဒေရအယူခံဝင်တာတို့ဘာလို့ညာတို့ရှိတာပေါ့လေအဲ့ဒါတပတ်တနာလို့ပေါ့လေကျွန်တော်တို့ဘက်ကကျွန်တော်လိုအပ်ရင်လည်းကျွန်တော်တို့ကတော့ဟိုသက်ဆိုင်ရာဟိုမြေဆက်ရက်ခံတဲ့ဘာညာတို့လုပ်ပေးမှာပေါ့
ပြီးခဲ့တဲ့နေ့အဲ့ဒီအချိန်တုန်းကဆိုရင်ရန်ကုန်ပါဝင်နယ်မြေတွေမှာဘာသာရေးထိခိုက်မှုစိုးစိုးရွားဖြစ်နေတဲ့အချိန်ဖြစ်ပါတယ်ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့က40လမ်းပလီမီးလောင်မှုကိုယူဆိုင်ကင်တွယ်ဖြစ်ရှင်းခဲ့ပြီးတော့ဝန်ကြီးချုပ်ဦးမြင့်စွေကိုယ်တိုင်တရဆန်ရှင်းလင်းပွဲနှစ်ကြိမ်ပြုလုပ်ခဲ့တာဖြစ်ပါတယ်မီးလောင်ကျွမ်းမှုဖြစ်ခဲ့တဲ့အဲ့ဒီပလီကိုလည်းရဲတပ်ဖွဲ့တွေအဆောင်ချထားပြီးတော့နှစ်လနီးပါးကြာအောင်လုံခြုံရေးယူထားတာပါမီးလောင်မှုဖြစ်ပွားခဲ့ချိန်မနေ့3နာရီမှာပလီစာတင်ကျောင်းဝင်းတွင်းမှာရှိတဲ့စာတင်သားကလင်းငယ်တွေဟာအပြင်ကိုထွက်နိုင်တဲ့ဝင်ပေါက်မှာတော့တွေခတ်ထားတဲ့အတွက်ဘေးလွတ်ရာမပြေးနိုင်မဲ့အသက်ဆုံးရှုံးမှုတွေဖြစ်ခဲ့ရပါတယ်ပလီစာတင်ကျောင်းမှာတာဝန်ရှိသူကအချိန်မီလာရောက်တကားမဖွင့်နိုင်တဲ့အတွက်ကလင်းငယ်တွေအသက်ဆုံးရှုံးခဲ့ရတယ်လို့လည်းရန်ကုန်တိုင်းဒေသကြီးရဲ့ဝန်ကြီးချုပ်ဦးမြင့်စွေကသတင်းစာရှင်းလင်းပွဲအတွင်းမှာသတင်းထုတ်တွေကိုပြောခဲ့ပါတယ်ခင်ဗျာ